ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအထူးသဖြင့်ကူးစက်များဗီဇာပြောင်းပို့တဲ့ကြောင့်ပိုးပြီးတိုးလာနေတဲ့အတွက်လော့ကဒေါင်းချကန့်သတ်မှုအစ်စ်တွေထုတ်ပြန်ဖို့ရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်။အခုဆိုဗြိတိန်မှာနောက်ထပ်အကူးစက်ခံရသူဟာနေ့စဉ်လိုလို9000လောက်ထိဖြစ်လာနေပြီးဒီကူးစက်များပိုးတဲ့ဟာအရင်ပိုးထက်ရာခိုင်နှုန်း80%လောက်ပိုးပြီးကူးစက်မှုများတယ်လို့ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။တနင်္ဂနွေနေ့မှာပဲအိန္ဒိယနိုင်ငံကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနှစ်မျိုးအတွက်အရေးပေါ်အသုံးပြုခွင့်နောက်ဆုံးအတည်ပြုချက်ကိုချပေးလိုက်ပြီဖြစ်ပါတယ်။ AstraZeneca နဲ့ Oxford တက္ကသိုလ်တို့ပူးတွဲထုတ်လုပ်တဲ့ဆေးနဲ့အိန္ဒိယဆေးကုမ္ပဏီ Bharat Biotech တို့ကထုတ်တဲ့ဆေးလေးဖြစ်ပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံသူ85သန်းနီးပါးနဲ့သေဆုံးရသူက2သန်းနီးပါးရှိနေပြီဖြစ်ပြီး American နိုင်ငံမှာတော့ကူးစက်သူသန်း20ကျော်သေဆုံးရသူ3သိန်းခွဲကျော်နဲ့အများဆုံးဖြစ်နေပါတယ်။အတ္တန္တအခြေစိုက်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကစနေနေ့ထုတ်ပြန်ကြေညာမှာတော့ American နိုင်ငံတလွှာ COVID-19 ကာကွယ်ဆေးအလုံးပေါင်း73သန်းကျော်ဖြန့်ဖြူးခဲ့ပြီးဆေးထိုးပေးသူပေါင်းက 4.2 သန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်။